နိုင်ငံကလူခွင့်ရေးကြေညာစာရန်ကိုတည်ပြုလာခဲ့တဲ့အနည်း90ကျော်ကာလအတွင်းကမ္ဘာလူသားတွေရဲ့အခြေအနေပြောင်းလဲတိုးတက်လာတဲ့ဆိုပေမဲ့အခုချိန်မှာဆုတ်လာတာတွေတွေ့ရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကပြောခဲ့တယ်လို့2018ခုလူခွင့်ရေးနေ့မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတုံ့တက်ကြည့်တဲ့နေရာမှာလဲအလားတူဆုတ်မှုတွေမြင်နေရတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကဝေဖန်ပါတယ်ဒီအကြောင်းပြည်စုံဒေါခင်မျိုးသက်ကပြောပြပါလိမ့်မယ
်1948ဒီဇင်ဘာလ10ရက်နေ့မှာအပိုက်30ပါနိုင်ငံတကာလူခွင့်ရေးကြေညာစာတမ်းကိုကုလသမဂ္ဂအထွေထွေညီလာခံကြီးကအတည်ပြုပေးခဲ့ပြီး1950မှာတော့ဒီဇင်ဘာ10ရက်ကိုအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်တည်ဝင်သတ်မှတ်ခဲ့တာပါဒီကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်နေ့အခမ်းအနားကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္လာနေ့ကကျင်းပရမှာတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအနှစ်90အတွင်းနိုင်ငံတကာမှာလူခွင့်ဦးစားပေးမှုတွေဆောက်ရုံလာတာတွေ့ရတယ်လို့ပြောကြခဲ့ပါတယ
် It saddens me to say that in this year marking the 70th anniversary of the Universal Declaration of Human Rights
အခုလိုနိုင်ငံတကာလူခွင့်ရေးကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်အခမ်းအနားကျင်းပခြင်းမှာတော့ကမ္ဘာတဝန်းမှာလူခွင့်ရေးကိစ္စရပ်တွေအတွက်ဦးစားပေးမှုတွေသိမ့်မရှိတော့ဘဲအာဏာရှင်လိုရက်တွေကြီးစိုးလာတာတွေ့ရကြောင်းဝမ်းနည်းစွာနဲ့ပြောပြရစေကမ္ဘာတဝန်းမှာလူသားတွေဟာသူတို့ရပိုင်ခွင့်တွေအကန့်အသတ်ခံရတာဒါမှမဟုတ်လုံးဝအပြစ်ပဲခံရတာနဲ့ကြုံနေရသလိုနှိမ့်ဆက်ညှဉ်းပန်းမှုတရားမဲ့တပ်ဖြတ်ခံရမှုတရားရင်မဆန်ရဘဲအဖမ်းခံနေရမှုနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုခံစားနေရပါတယ
်ဒီလိုစိန်ခေါ်နေတဲ့အခြေအနေတွေကိုပြည်လဲစေဖို့နဲ့ကမ္ဘာလူသားအလုံးငြိမ်းချမ်းမှုလူကုန်တိုက်ခါရှိမှုလုံခြုံမှုနဲ့အခွင့်အလမ်းကောင်းတွေရရှိဖို့အတွက်လူခွင့်ရေးကြေညာစာတမ်းပါဂရိကဝတ်တွေကိုလေးစားလိုက်နာကြဖို့လိုအပ်တယ်လို့လည်းအတွင်းမှူးချုပ်ကပြောပါတယ်ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကတော့ဒီကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နှစ်90ကာလအတွင်းနိုင်ငံပေါင်း90လောက်ရဲ့ဖွဲ့စည်းပုံခြေကံဥပဒေတွေမှာရောဒေတာရင်းနဲ့နိုင်ငံလုံးဆိုင်ရာအပြင်နိုင်ငံတကာဥပဒေတွေမှာပါလူခွင့်ကြေညာစာတမ်းပါအနှစ်သာရတွေကိုထည့်သွင်းရေးဆွဲခဲ့ကြတဲ့အတွက်ကမ္ဘာတစ်လွှားကလူသန်းပေါင်းများစွာအတွက်ကောင်းမွန်တဲ့အပြောင်းအလဲတွေခံစားရတာနဲ့အတူကဘာကြီးအတွက်တိတ်အကျိုးများခဲ့ကြောင်းပြောကြခဲ့တယ်လို့လက်ရှိမှာလည်းဒီစံတန်ဖိုးတွေကိုအလေးထားပြီးဆက်လက်ဆောင်ရွက်ကြစီလိုတယ်လို့နိုင်ငံတကာလူခွင့်ကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်နေ့အခမ်းအနားမှာပြောကြခဲ့ပါတယ
် The principles of the Universal Declaration of Human Rights forged in crisis are especially
နိုင်ငံတကာလူခွင့်ကြေညာစာတမ်းကြီးရဲ့အခြေခံမူတွေကကဘာလူမှုအတိုင်းဝိုင်းထဲမှာထိတ်တဲရင်ဆိုင်မှုတွေမတူညီမှုတွေနဲ့ဗျာမဒအဖြစ်မှုတွေအပါအဝင်ပြဿနာတွေကိုရှောင်ရှားနိုင်ဖို့ချမှတ်ထားတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်90ကကမ္ဘာကောင်းဆောင်တွေကသူတို့ရဲ့လုံးဝပျက်စီးနေတဲ့နိုင်ငံတွေကိုပြန်လည်တည်ဆောက်ဖို့အတွက်နိုင်ငံတကာကလက်ခံပြီးတန်ဖိုးရှိမဲ့စံတန်ဖိုးတွေဖော်ဆောင်ရေးကိုပဲ့ဆုံပူးပေါင်းဆောင်ရွက်ကြဖို့ကတိပေးခဲ့ကြတာဖြစ်ပါတယ်
။ကျင်းရချက်စတဲ့နယ်မှာချပြထားတဲ့လူခွင့်နဲ့ပတ်သက်တဲ့အတွေ့အခေါ်ဟာလူသားတွေရဲ့တမိုင်းမှာအပြုသဘောအဆောင်ဆုံးအတွေ့အခေါ်တည်းဖြစ်တယ်လို့အောင်မြင်ဆုံးလည်းဖြစ်နေပေမဲ့အခုတော့လူခွင့်ဆိုင်ရာမှာအချင်းချောက်ခံနေရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတော့ရွန်ဂျာတိုင်းနဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးနေတာတိုင်းဒေသတွေမှာဆစ်ဆောင်ဒုက္ခတွေရဲ့အရေးနဲ့အတူဖိနှိပ်တဲ့ဥပဒေတွေမပြင်းနိုင်သေးတာတွေအပါအဝင်လူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောကြားပြီးကုလသမဂ္ဂအထွေထွေညီလာခံမှာဒီလအတွင်းမြန်မာနိုင်ငံလူခွင့ဆိုင်ရာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေချမှတ်ဖို့လည်းရှိနေတာပါ။နယူးယောက်အခြေစိုက် Human Rights Watch အဖွဲ့ကြီးရဲ့အာရှဒေသတာဝန်ခံ Brett Adams ကလည်းမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေဆုတ်ယုံနေတာတွေ့ရတယ်လို့ဝေဖန်ပါတယ်
။ It's very disappointing. 70 years after the signing of the Universal Declaration of Human Rights, we would expect Burma to be a thriving
ကိုသိကြဖို့ကောင်းပါတယ်။လူခွင့်ပြည်ရင်းစာရန်ကြီးတည်ပြုခဲ့ပြီးမြန်မာနိုင်ငံနေနဲ့ဒီမိုကရေစီရှင်သန်နေပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်လူနည်းစုရိုဟင်ဂျာကချင်နဲ့ရှမ်းတို့ရဲ့အခွင့်အရေးတွေကိုလေးစားမှုရှိမဲ့အပြင်လူခွင့်ရေးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတွေချမှတ်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။တကယ်တော့ဒီလိုဖြစ်မလာဘဲမြန်မာနိုင်ငံဟာဆေးအုပ်ချိုးရေးဘက်ပြန်ရင်းလာတာကိုတွေ့ရပြီးတော့ဒီမိုကရေစီအတုအယောင်အောက်မှာလူနည်းစုတွေအကြမ်းဖက်ခံရတာကိုတွေ့ရပါတယ်။လောဆယ်မှာကိုပဲလှုပ်ရှားသူတချို့သူတို့ရဲ့သဘောထားအမြင်ထုတ်ဖော်ခဲ့ကြလို့အပြစ်ပေးအရေးယူခံခဲ့ကြရပါတယ်။
2018မှာကျင်းပတဲ့နိုင်ငံတကာလူခွင့်ကြေညာစာတမ်း290ပြည့်ထိမ့်မှတ်တဲ့ဆောင်းပုဒ်ကလူအခွင့်အရေးရပ်တည်ပေးဆိုတာပဲဖြစ်ပါတယ်။ဒီဆောင်းပုဒ်နဲ့အညီမြန်မာနိုင်ငံသားတွေရဲ့လူခွင့်အခြေအနေတိုးတက်အောင်လှုံ့ဆော်ဖို့အတွက်သမရဦးဝင်းမြန်ကလည်း2018လူခွင့်ရေးနေ့မှာတောင်းလွှာပေးပို့ပြီးတိုက်တွန်းခဲ့ပါတယ်။